မြန်မာနိုင်ငံကိုမကြခင်ရပ်ပိုင်းမှာပဲရောက်ရှိတော့မယ်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်ကြီး15ဦးလုံးပါဝင်တဲ့အဖွဲ့ရဲ့ခီးစဉ်ကိုတိုးတက်မှုတရအနေနဲ့ကြိုးစိုးလက်ခံလိုက်တယ်လို့လာရောက်ခွင့်ပြုလိုက်တဲ့မြန်မာအစိုးရအနေနဲ့လည်းရခိုင်ပြည်ပခန့်နဲ့ပတ်သက်တဲ့ပကတိဖြစ်စဉ်ကိုပြုံ့ပြွင့်လင်းလင်းရှင်းပြသင့်တယ်လို့လူခွေစောင့်ကြည့်အကဲခတ်တွေကတိုက်တွန်းလိုက်ပါတယ်လောလောဆယ်ကူဝိတ်နိုင်ငံမှာရောက်ရှိနေတဲ့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာမြန်မာခီးစဉ်မတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအရင်ဆုံးသွားရောက်မှာဖြစ်ပါတယ်ခီးစဉ်နဲ့ပတ်သက်ပြီးတော့တင်ကြိုသုံးသက်ချက်တွေနားဆင်ရအောင်ပါရှင်ရခိုင်မြောက်ပိုင်းပြည်ပခန့်တွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားကြတဲ့လူသားချင်းစာရဘေးဒုက္ခကိုရင်ဆိုင်နေရတဲ့ရိုဟင်ဂျာတသန်းကျော်ရဲ့အခြေအနေကိုကိုယ်တိုင်သွားရောက်ကြည့်ရှုနိုင်မှုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်ကြီး15ဦးလုံးပါဝင်တဲ့အဖွဲ့ရဲ့ခီးစဉ်ဧပြီလ26ရက်နေ့ကစတင်လိုက်ပြီးအခုဆိုရင်တော့ကူဝိတ်ကိုရောက်ရှိနေပြီဖြစ်ပါတယ်လုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာရောက်ဖို့ကိစ္စကိုမြန်မာအစိုးရကအစောပိုင်းမှာညှင်းခဲ့ပေမဲ့လည်းနောက်ပိုင်းမှာသဘောတူလက်ခံခဲ့တာဖြစ်ပါတယ်လုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဝင်ရောက်မှာဖြစ်ပါတယ်မြန်မာနိုင်ငံကိုဧပြီလ30ရက်နေ့ဆက်ရောက်မှာဖြစ်ပြီးမေလ2ရက်နေ့မှာပြန်လည်ထွက်ခွာမှာဖြစ်ပါတယ်အခုလိုမျိုးမြန်မာအစိုးရဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်ကြီး15ဦးလုံးပါဝင်တဲ့အဖွဲ့ကိုလာရောက်ခွင့်ပြုလိုက်တဲ့အပေါ်တိုးတက်မှုတရအနေနဲ့ကြိုးစိုးလက်ခံပေးမယ်လို့ဒီအချိန်တိုခီးစဉ်အတွင်းမှာဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်မိဖို့နဲ့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့နေရာတွေကိုတေချာလေးလာစမ်းစစ်နိုင်မှုကတော့အချိန်ကန့်သက်တွေရှိနိုင်တယ်လို့မြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာခင်ဇော်ဝင်းကသုံးသပ်ပါတယ်
အရင်ကလိုရင်းဆန်ပြီးတော့ဒါကမဖြစ်ပဲနဲ့လက်မခံပဲနဲ့ခြေနေရတယ်အခုလိုလောက်ကပြပြရစရတော့တိုးတက်မှုတရပေါ့လေကျွန်တော်တို့လာခြင်းအရှင်တကယ်ခြေမှန်ကိုအားလုံးပြဖို့ဆိုတာကတော့စိတ်မလွယ်ဘူးကွာနောက်ပါဆိုတော့စိတ်ပြီးတော့အကန့်တတ်တွေကများတယ်ညာဆိုအချိန်ပဲပါပါတယ်လေစင်္ဂါနိုင်ငံဆုံးကတမ်းမလီပါတယ်ဆိုတော့ကျော်လေးကဒါဟိုတောင်းကြောင်းတင်းနေပေါ့နော်အရှင်လည်းမြင့်နေပေါ့ဒါနဲ့လည်းအားလုံးခြေမှန်ကိုပြဖို့ဆိုတာကတော့ဒီနေ့အတွင်းမှာတော့ဒီကောင်လည်းမချေဘူးဆိုတော့လာလာတော့ကျိုးစိုးပါတယ်နောက်တစ်ခုကမြန်မာစိုးရတဲ့ပြုံကြီးနှန်းကြည့်တော့ဆော့ဘိုင်ဆက်လုံးလည်းဆိုပြောရမယ်လေကျောင်းနေမယ်ကအခုလူရင်းကောင်စီဘာလဲသူတွေအားလုံးကမ္ဘာတစ်ခုအားလုံးကတော့အဓိကကဲတွေရမယ်လို့ကြိုးချီပါတယ
်အခုလိုကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတာမတ်တွေအားလုံးပါဝင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မြန်မာစိုးရတာဝန်ရှိသူတွေတွေ့ဆုံတဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်ဘက်လူသိမ်းချီထွက်ပြေးသွားကြရတဲ့မြန်မာနိုင်ငံကရခိုင်ပြည်ပခန့်နဲ့ပတ်သက်ပြီးပကတိအခြေအနေတွေကိုပြုံပြွင့်လင်းလင်းတင်ပြသင့်တယ်လို့လည်းဟောင်ကောင်အခြေစိုက် AARC အာရှလူခွေကော်မရှင်ကလူခွေရေးရှင်နေဦးမင်းလွင်ဦးကအကြံပြုပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံစိုးရကိုနိုင်ငံတကာကနေပြရပြတာတော်တော်များများကြာပြီနောက်ပြီးတော့တခါနိုင်ငံတကာကနေပြီးတော့လေးလာရေးပွဲတွေအထူးကိုယ်စားလှယ်တွေကုလသမဂ္ဂရဲ့လူခွေကိုယ်စားလှယ်တွေစတာတွေအပြီးပြီးလာဖို့စူးစမ်းခဲ့ပြီမဲ့လေမြန်မာနိုင်ငံအစိုးရကနေပြီးတော့ညှင်းပယ်ခဲ့တာဖြစ်တဲ့အတွက်ဒီကုလသမဂ္ဂလူမျိုးကောင်စီကအဖွဲ့ဝင်15ဦးပါတဲ့ကိုယ်စားလှယ်အဖွဲ့ကလာပြီးတော့စုံစမ်းစစ်ဆေးမှုပြုလုပ်မယ်လို့ကျွန်တော်တို့သိရပါတယ်။အဲ့ဒီတော့ကကျွန်တော်တို့အနေနဲ့ကမြန်မာနိုင်ငံအတွင်းမှာတကယ်လက်ရှိဖြစ်ခဲ့တဲ့အမှန်တိုက်အခြေအနေတွေကိုဖြပြရှင်းလင်းဖို့တော့လိုပါတယ်။အဲ့တော့ကိုယ့်ဘက်ကနေပြီးတော့စီမံခန့်ခွဲမှုနေပါတဲ့အတွက်ဖြစ်ခဲ့တဲ့ပြဿနာရတဲ့ရှိတယ်။ဒါတွေကိုလည်းရှိကြတယ်ဆိုတော့အမှန်တိုင်းတင်ပြနိုင်ရမယ်၊ရှင်းပြနိုင်ရမယ်။ရှင်းရှင်းလင်းလင်းသိအောင်ပြောသင့်တယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါကြောင့်လဲဆိုတော့ကဒီကိုယ်စားလှယ်အဖွဲ့ကနေပြီးတော့ပဲမြန်မာနိုင်ငံအပေါ်မှာနိုင်ငံတကာရဲ့ PR တွေညုံနေတက်သွားတော့အောင်စီမံဆောင်ရွက်နိုင်မှာဖြစ်တယ်။ဆိုရပုံမှာဆက်လက်ရေးယူနေတာလည်းရပ်တန့်သွားနိုင်အောင်ဒီအဖွဲ့ကပဲဒီအဖွဲ့ရဲ့အစဉ်ခါလာကပဲအဓိကအရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ
်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေဟာမြန်မာခီးစဉ်မတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်ကိုအရင်ဆုံးသွားရောက်လေ့လာမှာဖြစ်တဲ့အတွက်တင်းချီတဲ့ရိုဟင်ဂျာမွတ်စလင်တွေသူတို့ရင်ဆိုင်ခဲ့ရတဲ့ရခိုင်ကျန်းဖတ်မှုအတွင်ကလူခွေချိုးဖောက်မှုတွေကိုကိုယ်တိုင်စုံစမ်းသိရှိနိုင်မှာဖြစ်တယ်လို့လည်းဒေါက်တာခင်ဇော်ဝင်းကပြောပါတယ်
။ခီးစဉ်နေတဲ့ကိုယ်သူဘင်္ဂလားဒေ့ရှ်သွားရတယ်ကောင်းတယ်လေ။ဘာဖြစ်လဲကျတော့တကယ်ကိုခံထားရတဲ့နော်သူတွေကအဲ့ရောဖြစ်နေတာဟုတ်။ဟိုဟိုလူကမဆောက်လည်းဘင်္ဂလားဒေ့ရှ်မှာကျတော့ပြုံးဝင်တွေ့လို့ရတယ်။ကျတော့ဟိုကလူတွေရဲ့ပြည်ပြတ်တဲ့ကိုကြားလာမှာပဲ။ကျတော့သူများဖြစ်လေမျိုးပြီးလာတဲ့ချိန်ကကျတော့ဒီကြားလာတဲ့ချက်တွေကိုသူပတ်ပြီးသူလက်ဆင့်ခံမယ်။ပြီးတော့ဘောကပေးတဲ့တဲ့နေကိုဒီအဲ့ဒါကိုပါနေမှာပေါ့ပါပြီးဆိုဒီလိုမျိုးခြေရခက်နေပြီအဲ့မြန်မာဆိုးရတယ်ဘာလုပ်မလဲဆိုတော့တို့ဒါကိုတို့ဖြေပြီးတော့နော်နေရချင်ဖြေပြီးတော့ဒီစကိုတို့ဖြေရှာလိုက်မယ်နော်ပြောပြောနေတဲ့အချက်ကဘာလဲဆိုတော့မြန်မာဆိုးရကတော့ဒီတဲ့မှာထုတ်ပြထားတဲ့အတိုင်းပဲဒီကြောင့်လည်းခက်ပြောပြောမှာပဲနော်ဆိုတော့ဒ ဒါလေးကိုပြောင်းလို့မရဘူး။ဘာကလေးအင်းနဲ့ဒီရဲ့သဖြင့်မကပေါ့။ဒါဆိုပြင်းပြင်းရှင်းနိုင်ဖို့အတွက်ပြောင်းနေတယ်။ဘာလို့ပြင်းလဲဆိုတာကိုလူတွေကောင်းချင်နေတဲ့ကအဓိကဂိုင်ပြီးပြောင်းရလိမ့်မယ်။ဒါဆိုနော်။အဲ့ဒါကအခင်အကြောင်းပဲချင်ပါလေ။
အခုလက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်အရေအတွက်ခံမှန်းကြေတသန်းကျော်ရှိသွားပြီဖြစ်ကြောင်းရိုဟင်ဂျာဒုက္ခသည်စုစုပေါင်း 1.3 သန်းကိုထောက်ပံ့နိုင်မှုလိုအပ်နေတဲ့ရန်ပုံငွေဒေါ်လာ952သန်းနဲ့က900ခိုင်နှုန်းပဲရရှိသေးတယ်လို့လည်းမနေ့တောက်ကြနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်မှာကုလတွေးမှုချုပ်ပြောခွင့်ရကပြောဆိုထားပါတယ်ရှင်။